စွမ်းရည်နဲ့အခြေခံအဆောက်အုံဆိုင်ရာအင်ဂျင်နီယာနဲ့ဒီဇိုင်းပညာကျွမ်းကျင်ဝန်ဆောင်မှုတွေပေးနေတဲ့ Sweden Finland Passat Company Africa မြန်မာနိုင်ငံထဲကသူ့ရဲ့လုပ်ငန်းတွေရပ်ဆိုင်းကြောင်းကြေညာလိုက်ပါတယ်။မြန်မာနိုင်ငံရဲ့ရေအားလျက်စစ်ထုတ်လုပ်ရေးစီမံကိန်း၃ခုမှာပါဝင်ဆောင်ရွက်ခဲ့တဲ့ဒီကုမ္ပဏီအနေနဲ့မြန်မာနိုင်ငံအတွင်းပို့ပြီးတော့မှစိုးဝါလာနေတဲ့လူခွင့်ချိုးဖောက်မှုအခြေအနေတွေကြောင့်ဒီလိုမျိုးလုပ်ငန်းတွေရပ်ဆိုင်းဖို့ဆုံးဖြတ်ခဲ့တာလို့ဧပြီလ21ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂနှစ်ပတ်လည်အစီရင်ခံစာဒီနှစ်မတ်လထဲထွက်လာခဲ့ပြီးတဲ့နောက်မှာကုမ္ပဏီအနေနဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေတွေကိုလေ့လာဆန်းစစ်ခဲ့တာမှာတော့မြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုကပြီးခဲ့တဲ့နှစ်မှာတိတိတသားဆိုးဝါးလာခဲ့တယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ Afri Company ဟာမြန်မာနိုင်ငံတွင်တန့်ရှင်းစွမ်းရည်စနစ်တည်ဆောက်ရေးပြုပြင်ပြောင်းလဲမှုလုပ်ငန်းတွေခိုင်မာအားကောင်းလာဖို့ရည်ရွယ်ပြီးတော့ရေအားလျက်စစ်စီမံကိန်းတချို့မှာနှစ်20ကျော်ပါဝင်လှုပ်ဆောင်ခဲ့ပြီးတော့အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ချုပ်ဆိုထားတဲ့စာချုပ်အားလုံးကတော့2021ခုနှစ်ဖေဖော်ဝါရီလဆီယနာသိမ်းမှုမတိုင်ခင်ချုပ်ဆိုခဲ့တာဖြစ်ပြီးတော့အာနာသိမ်းမှုနောက်ပိုင်းမှာတော့ထပ်တိုးချုပ်ဆိုတာဘာမှမရှိဘူးဆိုပြီးတော့လဲထုတ်ပြန်ထားပါတယ်ရှင်။